ဒီနိုင်ငံမှာဒမတ်စကတ်က4 season hotel ဆောက်လုပ်တာအပါအဝင်အစ်စ်နဲ့လုပ်ငန်းကြီးတွေလုပ်ကိုင်နေတဲ့စစ်မှုလုပ်ငန်းရှင် Samuel Foster ရှေးရသမားဘက်ရှယ်အယ်အဆက်ပို့ပြီးချမ်းသာအောင်လုပ်ပေးနေတယ်လို့ဆွဆွဲပြီး American ပြည်ထောင်စုကအင်္ဂါနေ့မှာအရေးယူတန်းခတ်ကြောင်းကြေညာလိုက်ပါတယ်။ Samuel Foster အာနာရှင်အဆက်အစုကိုဒိုင်ရိုက်ပံ့ပိုးမှုရှိနေကြောင်းနဲ့သူကအဆက်အစုရဲ့ရက်ဆက်မှုကြောင့်ထွက်ပြေးချသူတွေရဲ့မျိုးတွေကိုခိုးယူပြီးဇင်ခံအဆောက်အဦတွေဆောက်ပေးနေကြောင်းအကြမ်းဖက်မှုနဲ့ဗန်ဒန်ကြီးဆိုင်ရာစုံစမ်းထောက်လှမ်းရေးဌာနလက်ထောက်ဗန္ဓာရေးဝန်ကြီးရှီဂယ်မန်ဒယ်ကာကကြေညာချက်မှာပြောကြားပါတယ်။ American ဗန္ဓာရေးဝန်ကြီးဌာနက Fox နဲ့သူ့ရဲ့ AMN Holding Company ပိုင်ဆိုင်မှုအားလုံးကိုအမြင်မဲဆင်းသွင်းခဲ့တာပါ။အဲဒီအချိန်မှာ Four Seasons Hotel လည်းပါဝင်ပါတယ်။ဒီ hotel ဟာ Syria မှာတာဝန်ကျတဲ့ကုလသမဂ္ဂဝန်ထမ်းတွေအခြေစိုက်ရနေရဖြစ်ပါတယ်။ American ရဲ့အရေးယူမှုကလည်း Fox ရဲ့ American နိုင်ငံနဲ့ပိုင်ဆိုင်မှုအားလုံးကိုထိန်းချုပ်ထားမှာဖြစ်တဲ့ပြင် American ကလည်းတဆင့်ငွေကြေးဆက်သွယ်မှုဒါမှမဟုတ်သူပိုင်အားလုံးအတွက်ကိုထိန်းချုပ်မှာလည်းဖြစ်ပါတယ်။ Fox က American အရေးယူတန်းခတ်မှုချထားတဲ့ Iran စီးရဇီးနယ်ကို Syria ကိုတင်ပို့နေတာဖြစ်ကြောင်းလည်းဗန္ဓာရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။